တာရှင်ပြခင်ဗျာ
စကားနောက်တရားပါဇဘူရိနမိတ်တူဆိုတဲ့စကားတွေကိုမြန်မာတွေအတော်အလေးထားတာကြပါတယ်အလွန်ကြုံယုံကြည်ကြသူတွေအတွက်ကတော့အကျိုးထိခိုက်တာတွေတောင်ရှိလာတတ်ကြပါတယ်ဇဘူရိနမိတ်ဆိုတာအရရရရလုကြမှာယာရုမပြောင်းရအောင်ပြောင်းမှုစားဆိုတာမျိုးပန်းသီးစားရင်ပင်ပန်းတတ်တယ်ဆိုတာမျိုးတပြက်ပင်ဆိုင်လို့ရှိရင်သားပြက်တတ်တယ်သားသမီးဆုံးတတ်တယ်ဆိုတာမျိုးတွေဟာအ ਨੇ ဆုံးရည်စရာတော့ဖြစ်ကြပါလေမြန်မာဘာသာစကားမှာဝေါ်ဟာရတွေအတော်ကြွယ်ဝတယ်လို့ပြောကြပါလေဒါကြောင့်သဘာဝအစာအိမ်လှုပ်ရှားမှုနဲ့ပတ်သက်ပြီးတော့နာကြာရိုင်းစီတဲ့တိုက်ရိုက်စကလုံးတွေအစားဝန်းတို့စီးတို့ဒီတဲ့သိမ်မွေ့ပြီးတော့ကျင်ကြီးကျင်ငယ်အခင်းလေးအခင်းကြီးဆိုတာမျိုးတွေရှိပါလေဝေါ်ဟာရကြွယ်ဝခြင်းဟာလူမျိုးတစ်မျိုးရဲ့ယဉ်ကျေးမှုအဆင့်ကိုပြတဲ့စံညွန်းတစ်ခုဖြစ်ပါတယ်။မြမတွေဟာယဉ်ကျေးသိမ်မွေ့ခြင်းရင်ဘယ်လိုဝေါ်ဟာရတွေကိုသုံးရမလဲ။ယုံရင်ကြမ်းတမ်းရိုင်းပြခြင်းဘယ်လိုစကလုံးကြမ်းတွေကိုသုံးမလဲဆိုပြီးတော့ခွဲခွဲခြားခြားရှိပါတယ်။မြမတွေရိုင်းမိဆိုရင်ကန်းကုံအောင်အဆဲကြမ်းတာအာကြမ်းတာနှုတ်ကြမ်းတာရှာကြမ်းတာရှာရမ်းတာတွေရှိပါတယ်။ဖေးကင်တုတ်တာအမေကင်တုတ်တာတမျိုးလုံးကင်တုတ်တာတွေဟာအလွန်ကြမ်းတမ်းရိုင်းဆိုင်ပါတယ်။ဒါပေမဲ့တနည်းအားဖြင့်ဝေါ်ဟာရလက်နဲ့စုံလင်းနဲ့ပြင်းထန်တယ်လို့လည်းတွေးစရာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း90လောက်ကမန္တလေးမြို့မှာနွားသက်လိုင်စင်ရတဲ့လူရဲ့နွားသက်တဲ့နေရာဝင်းကြီးကိုလိုင်စင်ရနွားသက်ယုံလို့ဆိုင်းဖို့အကြီးကြီးတတ်ထားပါတယ်။နောက်တော့ပိုင်ရှင်ပြောင်းသွားပါတယ်။အဲ့ဒီပိုင်ရှင်လက်ထက်ကြတော့အမဲသားထုတ်လို့ရေးလုပ်ငန်းလို့အမိပြောင်းလိုက်ပါတယ်ဒီတော့မှနေစတူကဖြတ်သွားဖြတ်လာလို့ရင်မြင်တွေ့နေကြရတဲ့အရသားတွေကဟုတ်ပေသားပဲနွားသယုံဆိုတဲ့စကားနဲ့အမဲသားထုတ်လို့ရေးဆိုတဲ့စကားလုံးဟာအများကြီးယဉ်ကျေးပေတာပဲလို့သတိပြုမိသွားကြပါတယ်အဲ့ဒါကိုကြည့်ပြီးတော့ဝက်သယုံလို့ရေးထားတဲ့လိုင်စင်ရတရုတ်ကြီးရဲ့လုပ်ငန်းကိုလည်းဝက်သားထုတ်လို့ရေးလုပ်ငန်းလို့ပြောင်းလိုက်ပါသေးတယ်ဗျာရှိကငွေကြေးကြွယ်ဝချမ်းသာတဲ့အမျိုးသမီးကြီးကကုသိုလ်ပြုကျင်တာနဲ့အဖိုးအိုအဖွားအိုများကိုစိတ်နှစ်ပါးချမ်းမြသာသာနေထိုင်နိုင်ကြစေဖို့ဌာနကြီးတစ်ခုဖွင့်ဖို့လှူဒန်းခဲ့ပါတယ်။ဒါပေမဲ့အဲ့ဒီဌာနကြီးကိုအမိတက်တော့လူအိုယုံလို့အမိတက်လိုက်ပါတယ်။လူအိုတွေနေရမယ့်နေရာမျိုးလူအိုယုံလို့အမိတက်တာကတော့မှန်ပါတယ်။ဒါပေမဲ့ဝေါ်ဟာရကနဝင်းရိုက်ပါတယ်နောက်ဖွင့်တဲ့အဲ့ဒီလိုဌာနတွေကိုတော့ဘိုးဘွားရိတ်သားလို့ပြောင်းပြလိုက်ပါတယ်အများကြီးနဝင်ချိုးသွားပါတယ်မြန်မာနိုင်ငံကိုအင်္ဂလိပ်တွေအုပ်စိုးထားခြင်းကအရက်သေးစားဘိမင်းကစော်လှော်စားစတာတွေနဲ့ပတ်သက်ပြီးတော့အရေးယူအပြစ်ပေးတဲ့ဌာနကိုရှေးမြန်မာမင်းများသုံးဆွဲခဲ့တဲ့ဝေါ်ဟာရအတိုင်းရစ်မျိုးဌာနလို့သုံးပါတယ်မူးရစ်ထုံထိုင်းစေတဲ့ပစ္စည်းတွေအားလုံးကိုအတူချုပ်ပြီးတော့ရစ်မျိုးလို့သုံးလိုက်တာအလွန်ထိရောက်တိကျမှုရှိလာပါပြီ။ဒါပေမဲ့နောက်ပိုင်းကျတော့ရစ်မျိုးဌာနဆိုတာကိုဖျက်သိမ်းပြီးတော့မူးယစ်ဇေဝတိုက်ဖြည့်ရေးဌာနဘာညာနဲ့လှုပ်လိုက်တော့ငိုရှိရင်ဆွဲတဲ့ပို့ပြီးတော့ညံ့သွားပါတယ်။ဒီလိုပဲမြမဝေါ်ဟာရတွေမှာခေတ်ကာလအလျောက်အသည့်အဆန်းတွေထွင်ကြပြောကြသုံးလုံးကြတာတွေရှိပါတယ်။ဘန်းစကားဗလတ်စကားစသဖြင့်ပထမတော့ခေါ်ကြပါတယ်။နောက်တော့အများဆုံးဖြစ်လာတတ်ကြပါတယ်။အဲ့ဒီမှာခေတ်ကာလမကောင်းရင်မကောင်းသလိုဝေါ်ဟာရအသစ်တွေဟာညံ့ပြင်းနေတတ်ပါတယ်ဒီခေတ်ဝေါ်ဟာရအသစ်တွေကိုအကဲခတ်ကြည့်နိုင်ပါတယ်ဆက်လက်တင်ပြပါမယ်ကြားမှချမ်းသာကြပါစေကျွန်တော်ဝေ